သမရဝင်းမြင့်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အမြင့်ဆုံးထောင်ဒဏ်တွေချမှတ်လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်အံ့ဩထိမ့်လန့်ရတယ်လို့ပြည်တွင်းကရှေ့နေတွေကပြောပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့ကျရင်လဲဒေါ်ဆန်းစုကြည်ရဲ့နောက်ထပ်အမှုနှစ်ခုအတွက်အမိန့်ချဖို့ရှိနေပါတယ်။စစ်ကောင်စီကတရားစွဲတဲ့အမှုတွေတရားမျှမျှတတစစ်ဆေးစီရင်နိုင်မှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းမဆုမျက်မှုပြောပြပေးပါရှင်။
အနာသိစစ်ကောင်စီတရားစွဲထားတဲ့အမှုပေါင်း12မှုထက်မနည်းနဲ့ရင်ဆိုင်နေရတဲ့တောင်ဆန်းစုကြည်အမှုတွေထဲကအမှုနှစ်ခုအတွက်ဒီကနေ့ဒီဇင်ဘာ6ရက်နေ့မှာထောင်ဒဏ်2နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။သမ္မတဦးဝင်းမြင့်တောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့3ယောက်ကိုရာဇသက်ကြီးပုံမှ905ခါခွေးနဲ့ပူးတွဲတရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုအတွက်3ယောက်စလုံးကိုအမြင့်ဆုံးထောင်ဒဏ်2နှစ်စီချခဲ့တာပါ။ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အပေါ်ပုံမှန်25နဲ့တရားစီတရားဆွဲထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုတွေအတွက်ကိုလည်းထောင်ဒဏ်2နှစ်စီချခဲ့ပါတယ်။နေပြည်တော်အထူးတရားရုံးတရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှေ့နေတယောက်ကအခုလိုပြောပြပါတယ်
။ဒီကျွန်တော်ကတဘာဝဘေးအန္တရာယ်ချတဲ့ပုံမှန်ကပါလဲဆိုတော့နန်းလေးဆက်ပြီးအခြေဆက်ပြီးတော့ဟိုပါဘောအနမအပဲဆက်ပြီးတော့တော့ဟိုတော့တာဝေးနှုတ်ဆက်တာပေါ့နော်။အေးအဲ့ဒါအဲ့ဒါသူသူစီကံရတူဟို6ပြီတုံးနဲ့သူ6ပြီပေါ့ဝေးကြရတော့ခုကတူ6ပြီအပြင်မှာပြရတဲ့အတွက်ဖြစ်ရှိတယ်အဲ့လိုပြောပြီးမိချတယ်။နောက်တစ်မှုကြတော့ငါခါဝေးကြတော့တရားရုံးကဘယ်လိုအကြောင်းပြလဲဆိုတော့ဒီထုတ်ပြန်တဲ့အဲ့ဒီထုတ်ပြန်ချက်နှစ်ဆောင်နဲ့ပတ်သက်ပြီးတော့သဘဲခံရသူတွေကသူတို့ဒီစီဒီလိုထုတ်ပြန်တဲ့အချိန်မှာသူတို့မပါဘူးဆိုတဲ့အကြောင်းကိုသူတို့သက်သေမပြနိုင်ဘူးကြည့်။သူကတရက်နေ့ရက်ဖန်ဆန်လာတာလေအဲ့ဒါပေါ်ပေါက်ပြီးသားလေဘယ်လိုလုပ်သက်သေပြရမှာလဲသက်သေပြအတောင်ဝင်ရဘယ်မှာရှိလဲတရက်လုံးပေါ်မှာပဲရှိတယ်
ဒေါအောင်ဆန်းစုကြည်တို့ဖမ်းဆီးခံထားရစဉ် NLD ဗဟိုအလုံးမှုဆောင်အဖွဲ့ကစစ်တပ်အာဏာသိမ်းတာကိုကန့်ကွက်ကြောင်းထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ဆောင်နဲ့ပတ်သက်လို့ပါတီအကြီးအကဲတွေဖြစ်တဲ့သူတို့၃ယောက်လုံးမှတာဝန်ရှိတယ်လို့ဆိုပြီးစစ်ကောင်စီကပုံမှန်905ခါခွေးနဲ့တရားစွဲခဲ့တာဖြစ်ပါတယ်။တဘာဝဘေးအမှုကတော့2020ခုနှစ်ရွေးကောက်ပွဲမဲဆွယ်ကာလမှာဥတ္တရသီရိမြို့နယ်ထဲဖြတ်သွားတဲ့ NLD မဲဆွယ်ရင်တန်းကိုဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကထွက်ပြီးတော့လက်ပြနှုတ်ဆက်ခဲ့ချိန်မှာကိုဗစ်စီကံချက်တွေကိုမလိုက်နာဘူးလို့ဆိုပြီးတော့တရားစွဲတာဖြစ်ပါတယ်။အဲ့ဒီအမှုနှစ်ခုစလုံးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်2နှစ်စီဒီနေ့ချမှတ်လိုက်တာပါ။ဒေါအောင်ဆန်းစုကြည်တို့အမှုတွေနဲ့ပတ်သက်လို့ကြားနာစစ်ဆေးစီရင်ပုံတွေကထိတ်လန့်စရာမေးခွန်းထုတ်စရာဖြစ်တယ်လို့ဝါရင့်ဥပဒေအကျိုးဆောင်ရှေ့နေတဦးက VOE ကိုအခုလိုပြောပါတယ
်။ဒီအမှုကြီးမှာသာဒေါအောင်ဆန်းစုကြည်ရောတမန်အယူဝင်ရောဒီမှာချမှတ်တယ်လို့လို့ပြင်ပြီးပြီးသွားလိမ့်မယ်လို့ကျွန်တော်ဒီတိုင်းနဲ့ပြောလိမ့်မယ်။ညလုံးရဲဆိုတော့လည်းဥရကိုးကားပေါ်မှာလည်းမြင်တာပါဒီကံတည်းကဆက်မလိုက်တာတော်တော်အနာဝတ်ပြာအမိနာဖြစ်နေလို့ဒီတိုင်းကျွန်တော်ယူတာလာပဲဥရဒီမှာနေနေမှာလေဒီကျွန်တော်မြန်မာနိုင်ငံရဲ့ဆရာစီအပေါ်မှာဒီတော်တော်လေးနဲ့အော်ဆက်ရမှဖြစ်ပါလေ
နောက်တရားလွှတ်တော်ရှိနေတယောက်ကလည်းနိုင်ငံရေးအခြေအနေကြောင့်တရားသူကြီးတွေအနေနဲ့လွတ်လွတ်လပ်လပ်စီရင်နိုင်ဖို့အားနေတယ်လို့အခုလိုပြောပါတယ
်နိုင်ငံရေးအပြောင်းလဲဖြစ်နေတဲ့အတွက်သူတို့ရဲ့စီရင်ုံတရားနဲ့ဥပဒေကိုလိုက်နာမှုသူတို့ခင်ဗျာပါအားနေနိုင်တယ်အဲ့ဒီအတွက်သူတို့ကတော့ချနေမှာပဲဟိုလက်ရှိပုံကောတော့တရားဥပဒေစိုးမိုးပါတယ်ပဲပြောနေမှာတရားဥပဒေစိုးမိုးမှုတရားသူကြီးတွေလွတ်လပ်မှုနောက်ညံ့ညတ်တားတာနဲ့စီရင်ုံတရားသုံးသပ်ခွင့်မရှိတဲ့အပေါ်မှာတော့ဒီလိုပဲဆုံးဖြတ်နေမှာပဲဆရာမ
ဒေါအောင်ဆန်းစုကြည်ကိုဒီနေ့ထောင်ဒဏ်တွေပြစ်ဒဏ်ချခဲ့ပေမဲ့အကျဉ်းချကိုမပို့ပဲလက်ရှိဖမ်းဆီးထားတဲ့နေရာမှာပဲဆက်ထားပြီးတော့တခြားအမှုတွေကိုဆက်လက်ရင်ဆိုင်စေမယ်လို့စုံစမ်းသိရပါဗျ။ဒေါအောင်ဆန်းစုကြည်အပေါ်တနင်္လာနေ့တိုင်းကြားနာစစ်ဆေးနေကြအမှုတွေတဲကဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနဲ့ပိုးကုံသွင်းကုံဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကိုလည်းနှစ်ဖက်လုံးပြီးသက်ရှောက်လဲချက်တွေတင်ပြီးပြီလို့စုံစမ်းသိရပါဗျ။အဲ့ဒီအမှုနှစ်ခုလုံးအတွက်ကိုတော့လာမယ့်ဒီဇင်ဘာ20ရက်နေ့မှာအပိသက်အမိန့်ချမယ်လို့တရားသူကြီးကသတ်မှတ်ထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုသတင်းမီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီကအမိန့်ထုတ်တားမြစ်ထားတဲ့အတွက်ထောင်ဒဏ်ချမှတ်တဲ့အပေါ်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ဘယ်လိုတုံ့ပြန်နေဆိုတာကိုလည်းမသိရပါဘူး။ဒေါအောင်ဆန်းစုကြည်တို့ရှင်းလင်းတွေဘက်ကတော့ဒီကနေ့အမိန့်ချတဲ့အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအစဉ်အဆက်အယူခံတင်သွားမယ်လို့စုံစမ်းသိရပါတယ်ရှင်။
မဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့မြန်မာစံတော်ချိန်ည8နာရီမြန်မာအတန်သတင်းမှာတော့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုချမှတ်ထားတဲ့ထောင်ဒဏ်၄နှစ်ထဲကနေ2နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငယ်သက်တာခွင့်ပေးလိုက်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ်ကြံကနေပြစ်မှု2နှစ်ကိုတော့လက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲကြာခံစေဖို့စစ်ကောင်စီဥက္ကဋ္ဌရဲ့အမိန့်နဲ့ထုတ်ပြန်လိုက်ပါတယ်ရှင်